ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ပေါ်က PDF ကင်စကန်တစ်ခုကိုစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့ဝင်ရောက်စီးနှင်းပြီးတော့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မြို့ခံတွေကပြောပါတယ်စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အဲ့ဒီလက်နက်ကြီးကြီးတွေကလူနေအိမ်တွေပေါ်ထိကျရောက်ပြီးနေအိမ်တချို့ပျက်စီးသလိုတမျိုးလုံးဘေးလွယာကိုထွက်ပြေးတင်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
နွေမာ၁၉ရက်ဒီကနေ့မနက်၂နာရီခွဲလောက်ကမိုးပြဲမြို့ပေါ်မှာပြည်သူ့လုံခြုံရေးအတွက်ကင်းဆောင်ပေးနေတဲ့မိုးပြဲ PDF ကင်းစကန်ကူကိုစစ်ကောင်စီအဖွဲ့ကအင်အားအလုံးအရင်းနဲ့ဝင်ရောက်စီးနှင်းချိန်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မြို့ခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့လူနေအိမ်တချို့ပျက်စီးမှုရှိတယ်လို့မိုးပြဲမြို့ပေါ်ဒေသခံတွေတစ်မျိုးလုံးဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့မြို့ခံတယောက်ကအခုလိုပြောပါတယ်
ဒါပဲကောင်စီရအမဝင်စင်းနေတာပေါ့နော်အပြန်အလှန်ပြခမှုရှိတာပေါ့အမအဲ့ချိန်မှာပဲမနစ်စောတွင်းမှာပဲပြည်သူတွေကလည်းတောင်းတနေရပေါ့နော်ပြခရှိတဲ့အချိန်တွင်းမှာပဲအဲ့ဒါလည်းအခုစာနေနေပြည်နဲ့ပြည်နဲ့လူတွေနေရဆိုသူတို့အကုန်လုံးတိုင်းချောင်းရှားရတာပေါ့လူတွေကဒီညှုပ်လုံးကျွတ်ထွက်ပြေးတာပေါ့နော်တတ်သက်ဖြစ်တဲ့အချိန်မှာပဲဒီလက်နဲ့ဒီကဆယ်လုံးမကောက်နဲ့ဆယ်လုံးကျော်လောက်ရှိမယ်အဲ့ဒါပြခလာလူကြီးအိမ်တွေရှိတယ်ကိုယ်လက်ဒီရှင်နေပါပဲမနဲ့ကျတော့ကမရ၄နှစ်နေရလဲသူတို့လက်နဲ့ဒီနဲ့ပြည့်လိုက်သေးတယ်ယူအဖဲကိုပေါ့နော်
မိုးပြဲမြို့နယ်အတွင်းတိုက်ပွဲဖြစ်တာနဲ့စစ်ကောင်စီတပ်ခမရ၄နှစ်နှစ်တပ်ရင်းကမြို့ပေါ်နဲ့ကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့အမြဲတမ်းပစ်ခတ်နေတာလို့ဒေသခံတွေက VOA ကိုပြောပါတယ်အခုလိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြတာပါနောက်ထပ်မိုးပြဲမြို့ခံတို့ကလည်းမြို့ပေါ်မှာနေထိုင်လို့အဆင်မပြေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးလာတာလို့ပြောပါတယ
်ဒီမနေ့ကနှစ်နာရီခွဲဝန်းကျင်လောက်ပေါ့နော်လက်နဲ့ငယ်အတန်အရင်ကြားရတယ်ထင်တယ်လက်နဲ့ငယ်အတန်ပြီးတော့မှလက်နဲ့ကြီးတန်နေပေါ့နော်အဲ့ချိန်မှာအိမ်ဘေးကလူတွေတော့အရင်ပြေးကြတာပေါ့ညီမတို့အိမ်ခါကျတော့ဘယ်လိုပေါ့နော်အရှင်ကြီးကြည့်ပြီးတော့မှပြေးရတာပေါ့အဆင်လည်းမပြေခါကျတော့မနေ့9နာရီ10နာရီလောက်ချိန်ရတယ်လက်နဲ့ကြီးထုတ်တယ်3-4ချက်လောက်အဲ့ဒီချိန်မှာညီမတို့ပြေးအဲ့ချိန်မှာညီမတို့လည်းဆချောင်းတော့ပေါ့နော်
ပြည်သူလူထုရဲ့လုံခြုံရေးအတွက်မိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့ MBPDF ကမိုးပြဲမြို့ပေါ်မှာရှိတဲ့မိသက်စခန်းမှာနေရာယူပြီးတော့ကင်းဆောင်ပေးနေတာမှာမနေ့အစောပိုင်းကအဲ့ဒီကင်းစခန်းကိုစစ်ကောင်စီကဝင်ရောက်ပစ်ခတ်စီးနင်းလို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာလို့မိုးပြဲ PDF ပြန်ကြားရေးတပ်ဝန်ခံက VOA ကိုပြောပါတယ်
အင်အားအလုံးရင်းနဲ့သူဝင်စီးရပေါ့နော်ဝင်စီးရသူအင်အားကတော့100နီးပါးလောက်ရှိတယ်တော်တော်လေးကိုသူလက်နဲ့အင်အားလည်းတော်တော်လေးကိုတော်တော်လေးပါလာတယ်ခင်ဗျာ RPG တွေလက်နဲ့ကြီးရအသူတို့ရဲ့ဟိုမချီကန်တွေပြီးတော့သူတို့ရဲ့ဟိုလက်နဲ့အငယ်ဆိုလည်းအစုံလေးနဲ့ကျွန်တော်တို့ဝင်စီးပါတယ်အဲအခါမှာကျွန်တော်တို့ကဟိုပြင်းပြင်းထန်ထန်ပြန်ပြီးခုခံခဲ့တယ်ခင်ဗျာခုခံပြီးတဲ့နောက်မှာကျွန်တော်တို့ဆင်ပြေတော့လို့တင်အားချင်းမများတော့နောက်မှာကျွန်တော်တို့ခက်ခက်ခဲခဲပဲကျွန်တော်တို့ပြန်ဆုတ်ခဲ့ရတယ်ခင်ဗျာဟုတ်ကဲ့
နှစ်ဖက်အပြန်အလှန်ပစ်ခတ်မှုမှာမိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့ MBPDF ဘက်က3ဦးထိခိုက်ဒဏ်ရာရရှိတဲ့အထက်ကတဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေကြောင်းနဲ့စစ်ကောင်စီဘက်ကလည်းအထိခိုက်ရှိတယ်လို့ပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဒီကနေ့မနက်မှာဖြစ်သွားတဲ့မိုးပြဲမြို့ကတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့မနေ့ကကယားပြည်နယ်ဖဲခုံမြို့ဘက်မှာပစ်ခတ်မှုဖြစ်ခဲ့ကြောင်းအခုလိုပြောပါရယ
်အဲဒီကေကုံဘက်မှာပဲဖြစ်ခဲ့တာတော့ရှိတယ်မနေ့ကတော့သူတို့စီကနေပြောကြဖဲခုံမှာရှိတဲ့တော်ကြီးတိုင်တက်အခြေပြီးတဲ့နေရာကိုလာပြီးပြစ်ခတ်တာတော့ရှိတယ်။မင်းကြီးက10နာရီခွဲလောက်တုန်းကလာပြီးပြစ်ခတ်တဲ့ဟာတွေရှိတယ်။အဲဒါတော့သူတနေ့တူရရှိလိုက်တာရှိတယ်။အဲဒါပါပဲ။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လှအနှဲငယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်နေတာမှာကြားပြင်းနေဟာပြစ်ခတ်တက်ခတ်မှုအများဆုံးဖြစ်ပေါ်တဲ့ဒေသတစ်ခုဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေထောင်ထဲချပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်